ကိုဗစ်ရောဂါပိုးရှိမှုရှိအများစစ်နိုင်မဲ့ antigen test kit 95,000 ကိုတောင်ကိုရီးယားနိုင်ငံကမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အတွက်မြန်မာပြည်သူတွေကိုအရင်တက်ပို့ပြီးစစ်ဆေးပေးနိုင်တော့မှာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြစ်ထွေးကစနေနေ့မှာပြောကြားပါတယ်။ကိုရီးယားနိုင်ငံကပူးပေါင်းဆောင်ရွက်ရေး agency ကိုအီကာကလှူဒန်းတဲ့ American Dollar 5,000တန်ဖိုးရှိစစ်စစ်ကရိယာလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာဒေါက်တာမြစ်ထွေးကအဲ့ဒီလိုပြောကြားတာပါ။တောင်ကိုရီးယားတန်အမတ်ကြီးမစ္စတာလီဆန်ဟွာကတဆင့်မြန်မာနိုင်ငံကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကိုပေးအပ်တဲ့စစ်စစ်ကရိယာလွှဲပြောင်းပေးမှုအခမ်းအနားကိုရန်ကုန်စည်သူတည်နာဦးစီးဌာနမှာအွန်လိုင်းကတဆင့်အော်တိုဘာ18ရက်ကပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံခြေဆိုင်ကုမ္ပဏီတွေနဲ့လူမှုအဖွဲ့အစည်းစုစုပေါင်း22ဖွဲ့ကဒေါ်လာ 1.5,000,000 ကျော်ဖို့ရှိတဲ့စေပစ္စည်းကရိယာတွေနဲ့ဓာတ်ခွဲပစ္စည်းကရိယာတွေကိုလည်းပံ့ပိုးပေးနေတာဖြစ်ပါတယ်။အော်တိုဘာ18ရက်နေ့ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း3000ကျော်နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ138ဦးရှိသွားပြီဖြစ်ပါတယ်။